မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာခဲ့တာ9လနီးပါးရှိလာချိန်ထိပြည်တွင်းရောပြည်ပမှာပါမြန်မာအရေးလှုပ်ရှားမှုတွေကဆက်ရှိနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြို့ကြီးတချို့မှာဆိုရင်လဲစနေနေ့တုန်းကဒီရန်ပုံငွေရှာတဲ့ပွဲတွေကျင်းပခဲ့ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ
်။အမေရိကန်အရှိဘက်ချမ်း Massachusetts ပြည်နယ် Boston မြို့မှာတော့ Safe မြန်မာ Concert and Culture Night ဆိုပြီးပြည်ပြည်ပွဲနဲ့အစားအသောက်ရောင်းချတဲ့ရန်ပုံငွေရှာပွဲကိုဩဂုတ်လ28ရက်စနေနေ့ညနေပိုင်းကကျင်းပခဲ့တယ်လို့ Boston Free Bar မှာအဖွဲ့ကမတ်တော်ရာထွန်းကျော်ကပြောပါတယ်
။ဟုတ်ကဲ့ညီမပြည်တော့ကျမတို့ဟာရန်ပုံငွေရှာတာပါဒီတစ်ခေါက်တော့ကျမတို့ Boston Free Bar မှာပြင်ဟိုကျမတို့မြို့မှာရှိတဲ့ Nibet ဆိုတဲ့နောက်ထပ်အဖွဲ့အစည်းတစ်ခုနဲ့ပူးပေါင်းပြီးတော့လုပ်ပါတယ်။အဲ့မှာဒီလာတဲ့လူတွေဟိုထူးဆန်းလေးလက်ဖြစ်အောင်အငြင်းတန်းကြီးလက်အစားတောက်စီလဲဆိုတော့လေလူတွေရိုးမှဆိုတဲ့အတွက်ကျမတို့ကကိုဆောင်ဦးနဲ့ဖြော်ပြပွဲလေးရောတခြားကျမတို့မြန်မာဒီတိုင်းသားရိုးရာကလေးတွေဒီကျေးမှုဆံရလေးနဲ့တွဲပြီးတော့ဖြော်ပြပွဲလေးပါထည့်ထားပါတယ်။တိုင်းနာကတော့ကရင်တုံးရေးပါတယ်၊ကြားအကပါမယ်။နောက်ဒီတိုင်းနာကလေးတွေစုံပါတဲ့ဒီတော်စုတချင်းပေါ့နော်။ဇုံထွက်ဒီတော်စုတချင်းအဲ့ဒီကိုပါပါမယ်
။ဒီပွဲကရလာတဲ့ရန်ပုံငွေတွေကိုမြန်မာအရေးလှုပ်ရှားမှုအတွက်နဲ့အရေးပေါ်အကူအညီပေးရမှာလှူဒန်းသွားမယ်လို့မတ်တော်ရာထွန်းကျော်ကပြောပါတယ်
။အခုပထမကျမတို့ကတော့မိခင်နဲ့ကလေးကျမကြီးဝန်ကြီးဒေါက်တာစူဇန်နာလှလှဆိုးကနေပြီးတော့ကရင်ပြည်နယ်ဆက်မှာဆေးရုံလေးပြုံရှိတယ်။အဲဆေးရုံလေးကနည်းနည်းလေးလိုအပ်နေတယ်ပေါ့နော်။အပြုပြင်ဖို့ပေါ့။အဲ့အတွက်လည်းကျွန်တော်တို့ရည်ရွယ်ပါတယ်။နောက်တစ်ခုကကြတော့ဟို NUG အစိုးရရဲ့အထောက်ကမ်းပေါ့နော်။သူတို့ဘာတွေလိုအပ်လဲလိုအပ်တဲ့နေရာမှာကျွန်တော်တို့ကသူတို့ကိုလှူဒါန်းသွားမှာပါ။ဒါကတော့ကျွန်တော်တို့ရဲ့စစ်ကဲဟိုတန်တိတ်ထံပေါ့နော်။ဒီစစ်အစိုးရကိုကျွန်တော်တို့ရဲ့ဒီ2021ရာစုမှာကျွန်တော်တို့အမြင့်ချက်မယ်ဆိုရက်မြန်မာပြည်သူတွေအားလုံးရဲ့တန်တိတ်ထံကြောင့်ပါ
။အလားတူအမေရိကန်အနောက်ဘက်ချမ်းကယ်လီဖိုးနီးယားပြည်နယ်မြန်မာအများစုရှိတဲ့ဆန်ဖရန်စစ္စကိုမြို့တော်ဝိုက်မှာလဲမြန်မာပြည်အရေးအတွက်နှီးမျိုးစုံနဲ့ရန်ပုံငွေရှာထောက်ပံ့နေကြောင်းမြန်မာအရေးတက်ကြွလှုပ်ရှားသူဦးကိုကိုလေးကပြောပါတယ
်ကျွန်တော်တို့ကဒီလိုပါဒီ NUG အတွက်ကျွန်တော်တို့ဖန်ရှာပြီးတော့ဖို့ပေးတဲ့အလုပ်လုပ်ပါတယ်အဲ့ဒါကတော့ 9.2 မီလီယံရရှိပါတယ်ဆိုတော့အခုတစ်ခေါက်ကတော့အရေးပေါ် 5 မီလီယံဆိုပြီးတော့လူအချက်အရကျွန်တော်တို့ဖန်ရေးစင်းလုပ်ကြပါတယ်ကျွန်တော်တို့ဒီSan Francisco Bay Area မှာတော့ CRPHNUG Support Team ဆိုတာအဲ့ဒီ team ကနေပြီးတော့အဓိကထားပြီးတော့လှုပ်ဆောင်လာတယ်။သူတို့က raffle ticket တွေရောင်းတာဖြစ်ပါတယ်။နောက်တစ်မျိုးကျတော့ဒီ CRPH team ကပဲဒီ restaurant မှာတယောက်150ပေါ့ဗျာ။အဲ့ဒါမျိုး ticket တွေရောင်းပြီးတော့လူတွေကိုလာစားခိုင်းတယ်။ရတဲ့ပတ်စံတွေအကုန်လုံးကိုလည်းအရင်မနှုတ်ပဲနဲ့ဒီအခု NUG အစိုးရ PDF ကိုထောက်ပံ့နေပေါ့ဗျာ
မြန်မာပြည်သူတွေစစ်တပ်ကြီးစိုးတဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်စေလိုတဲ့အတွက်ပြည်ပရောက်မြန်မာတွေအခုလိုရန်ပုံငွေရှာနေရတာဖြစ်တယ်လို့လဲဥက္ကုကိုလေးကဆိုပါတယ
်ဘာဖြစ်လို့လဲဆိုတော့ဒီစစ်ကောင်စီမပြုတ်မချင်းကဗမာပြည်မှာငြင်းကြမှာမဟုတ်ဘူးတာယာမှာမဟုတ်ဘူးဝါပြောမှာမဟုတ်ဘူးတရားမျှတမှုရှိမှာမဟုတ်ဘူးအဲဒီအတွက်ကြောင့်စစ်အာဏာရှင်တွေမပြုတ်မချမချင်းတက်တက်ကြွကြွစန္ဒလည်းပြတယ်ကျွန်တော်တို့ diplomatic campaign ခေါ်တဲ့ lobby လုပ်ငန်းတွေလည်းလုပ်တယ်ရမငွေရှာတဲ့အလုပ်တွေကလည်းမရက်ဘူးဒီဘက်မှာရောက်ရှိနေတဲ့မျိုးချင်းမြန်မာတွေကကျွန်တော်တို့တွေဝိုင်းလုံနေကြပါတယ
် February 1ရက်နေ့ကစလို့အာနာတင်းထားတာ9လလောက်ရှိလာပေမဲ့ရန်ကုန်မန္တလေးမုံရွာဒဝဲစတဲ့မြို့ကြီးတွေအပါအဝင်ကျန်တဲ့ဒေသတချို့မှာပါလမ်းပေါ်ထွက်စန့်ကျင်ဆန္ဒပြမှုတွေဆက်ရှိနေတယ်လို့ပြည်ပရောက်မြန်မာတွေကလည်းမြန်မာတန်ယုံနဲ့အာဆီယံနိုင်ငံကတန်ယုံတွေရှိတွားရောက်ဆန္ဒထုတ်ဖော်နေစေဖြစ်ပါတယ်။ပြည်တွင်းကဆန္ဒပြပွဲတွေအတွင်းစစ်ကောင်စီတပ်ရဲ့နှိမ်နင်းမှုကြောင့်အခုချိန်ထိလူပေါင်း 1,026 ဦးသေဆုံးခဲ့ရပြီး 6,000 ကျော်ဖမ်းဆီးခံရတဲ့အထက်အခုချိန်ထိလူ 2,000 ကျော်ဖမ်းဆီးခံနေရဆဲဖြစ်တယ်လို့ AAPP ခေါ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကစည်းရင်းပြည့်စုံထားတာပါ။ဒါပေမဲ့ဒီအရေးအတွက်ဟာခြေကားထုတ်ပြန်တဲ့စည်းရင်းဖြစ်တယ်လို့စစ်ကောင်စီဘက်ကပြောနေပြီး AAPP ကတော့တည်ဆုံးသူမိသားစုဝင်တွေနဲ့ဆက်သွယ်အတည်ပြုပြီးမှအသေးအချာပြုစုထားတဲ့စီရင်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။